ဘက်ကိုကုန်ပစ္စည်းတင်ပို့ရောင်းချမှုပေါ်အဓိကအားထားတဲ့တရုတ်နိုင်ငံမှာလူအားကားတွေများလာနေတာကြောင့်ကမ္ဘာအလုံးယုံကြီးလို့တင်စားခေါ်ဝေခံရတဲ့အဆင့်ကနေတဖြည်းဖြည်းကျဆင်းလာနေပါပြီ။ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံအတွင်းရင်ဆိုင်နေရတဲ့အဲ့ဒီပြဿနာအပါအဝင်တခြားစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်ရည်ရွယ်ပြီးကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံအဖြစ်ပြောင်းလဲပေးစေမယ့်အစီအစဉ်အသစ်ကိုအစိုးရကချမှတ်လိုက်ပြီးဖြစ်ပါတယ်။စမှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ရှင်ကြည့်လိုက်ရင်ကြီးမားတဲ့ကွာဟမှုတွေရှိနေပြီးလက်တွေ့မှာအရေးအသွေးနှိမ့်တဲ့ကုန်ပစ္စည်းတွေပြပကိုအရေးအတွက်များများရောင်းချမှုအပေါ်မိခိုနေရတဲ့စီးပွားရေးပုံစံနဲ့ဆက်သွားနေလို့မရနိုင်တော့ဘူးဆိုတာတရုတ်အစိုးရကသဘောပေါက်လာတဲ့အတွက် Made in China 2025လို့ခေါ်တဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာပါတီထွင်ကြံစည်မှုကိုအာရုံစိုက်လို့ဆောင်ပြီးကုန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံတွေအကြားရှေ့တန်းကိုရောက်လာနိုင်အောင်လှုပ်ဆောင်တာခင်မီနည်းပညာသစ်တွေစမ်းသပ်ထုတ်လုပ်တာစတာတွေအပြင်လာမယ့်10နှစ်အတွင်းဆက်သွယ်ရေးနည်းပညာကနေလောင်စာဆွမ်းအင်အသစ်ကိုအသုံးပြုနိုင်မဲ့မော်တော်ယာဉ်တွေထုတ်လုပ်တာဆက်ရုပ်နဲ့အစင်းမြင့်ကွန်ပျူတာ chip တွေထုတ်လုပ်တာစတဲ့တရုတ်နိုင်ငံရှေ့တန်းကိုရောက်လာစေမယ့်အဓိကတော့ချက်10ခုကိုအဲ့ဒီအစီရင်ခံစာထဲမှာချပြထားပါတယ် MIIT လို့ခေါ်တဲ့စက်မှုနဲ့ဆက်သွယ်ရေးနည်းပညာဝန်ကြီးဌာနကဥဆောင်ရေးဆွဲထားတဲ့အဲ့ဒီ Made in China 2025လို့ခေါ်တဲ့စီမံကိန်းအသစ်ဟာတနည်းအားဖြင့်တော့တရုတ်နိုင်ငံအတွင်းတီထွင်ကြံစည်မှုတွေတဘာဝပတ်ဝန်းကျင်ကိုထိပါမှုနဲ့ပါစေတဲ့ဆက်ယုံအလို့ယုံတွေပေါ်ထွက်လာရင်းနဲ့အရေးအသွေးကောင်းမွန်တဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်ရေးတို့အတွက်ရည်ရွယ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းဟာလူအားကသက်တာတဲ့တခြားဖွံ့ဖြိုးတဲ့နိုင်ငံတွေဘက်ကဖိအားနေနဲ့ဖွံ့ဖြိုးပြီးအနောက်အုပ်စုနိုင်ငံတွေကအဆင့်မြင့်နည်းပညာတွေနဲ့ကုန်ထုတ်လုပ်ပြီးဖိအားသစ်တွေပေးနေတာစတဲ့ benefit ကဖိအားပေးတာတွေနဲ့ရင်ဆိုင်နေရတယ်လို့ MIIT ရဲ့သိပ္ပံနဲ့နည်းပညာဌာနအရာရှိတွေကပြောပါတယ်။ကမ္ဘာဇီရိုကကိုဝင်ရောက်ထိုးဖောက်နိုင်တဲ့အရေးအသွေးကောင်းမွန်တဲ့ကုန်ပစ္စည်းတွေကိုမထုတ်လုပ်နိုင်ရင်တရုတ်နိုင်ငံဟာကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံဖြစ်လာမှာမဟုတ်သလိုတခြားဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ရှင်ပြိုင်မှုတွေကြီးထွားလာနေတာကြောင့်ကုန်ပစ္စည်းအများဆုံးထုတ်လုပ်နိုင်တဲ့နိုင်ငံအဆင့်ကနေလည်းရော့ကျသွားနိုင်တယ်လို့တရုတ်အစိုးရအရာရှိတွေကပြောပါတယ်တရုတ်နိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုအမီလိုက်နိုင်အောင်တစ်ဖက်မှာစူးစမ်းနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီနိုင်ငံအနေနဲ့တရုတ်နိုင်ငံအကြားကကွာဟမှုကိုနည်းနိုင်တယ်များနည်းအောင်အခုလိုအစီအစဉ်သစ်ချမှတ်ပြီးတော့စ조사လှုပ်ဆောင်နေတာဖြစ်တယ်လို့ရှန်ဟိုင်းမြို့အခြေစိုက်တရုတ်ဥရောပနိုင်ငံတကာစီးပွားရေးအကြောင်းကဖွံ့ဖြိုးတဲ့နိုင်ငံများစီးပွားရေးကိုသုတေသနပြုနေတဲ့ဌာနညွှန်ကြားရေးမှူးကလောက်စ်မိုင်းယားကပြောပါတယ
် There are fewer young laborers available therefore labor costs especially in the urban centers
လူ့သမားဦးရေကနည်းနေပါတယ်ဒါကြောင့်ရှန်ဟိုင်းလိုမြို့ပြတွေမှာဆိုရင်အလုပ်သမားခါကဈေးကြည့်ပါတယ်အဲ့ဒါရဲ့အကျိုးဆက်အဖြစ်နဲ့ဟိုလွန်ခဲ့တဲ့နှစ်ပေါင်း30လောက်အတွင်းတရုတ်နိုင်ငံစီးပွားရေးပုံစံဟာလူအားခနည်းတဲ့ပြည်ပပုံကုန်ပေါ်အခြေခံတဲ့စီးပွားရေးဆိုတော့ဒီပုံစံနဲ့ရည်ရှိဆက်သွားလို့မရနိုင်တော့ဘူးဖြစ်လာပါတယ
်အဲ့ဒီစီစဉ်တစ်ကိုတရုတ်ဝန်ကြီးချုပ်လီကေချန်ကိုရိုင်ကအတည်ပြုပေးလိုက်တာဖြစ်ပြီးရည်အသွေးမြင့်တဲ့ကုန်ပစ္စည်းတွေနဲ့နိုင်ငံတကာကိုထိုးဖောက်နိုင်တဲ့တရုတ်နိုင်ငံတို့ပစ္စည်းတွေရှိနေတာကိုလည်းလိကဖော်ပြထားပါတယ်။ဒါ့အပြင်လောင်စာဆွမ်းအင်ကိုမမျှမတတုံးဆွဲတာကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းတရမ်းပြည်လုံးအတိုင်းအတာနဲ့ပေးဆက်လိုက်ရတဲ့သဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေကိုကာမိအောင်သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုတတ်တာစေမဲ့ကုန်ထုတ်လုပ်မှုမျိုးလှုပ်ဆောင်ကြဖို့အတွက်လည်းအစီအစဉ်သစ်ကရည်ရွယ်ထားပါတယ်။အခုအသစ်ချမှတ်လိုက်တဲ့အစီအစဉ်အရတရုတ်နိုင်ငံအနေနဲ့ဘယ်ကိုဥတီသွားမယ်ဆိုတာကိုလူတွေနှစ်သက်လာအောင်ချပြထားပေမဲ့အစိုးရအနေနဲ့အဲ့ဒါကိုတကယ်လက်တွေ့မှာအကောင့်တဲဖော်နိုင်မယ်မဖော်နိုင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်တယ်လို့ ANZ ဘဏ်ဟောင်ကောင်ရုံးခွဲကအစ်စ်မြင့်စီးပွားရေးပညာရှင်ရေမွန်ယွန်းကပြောပါတယ
် And obviously we need to the government to open up the market for foreign access
အစိုးရအနေနဲ့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာနိုင်အောင်ဈေးကွက်ကိုဖွင့်ပေးဖို့လိုပါတယ်ပြီးတော့စီးပွားရေးနဲ့တခြားကဏ္ဍတွေမှာပုဂ္ဂလိကကုမ္ပဏီတွေပို့ပြီးတော့ပါဝင်လှုပ်ဆောင်နိုင်ခွင့်လည်းပေးတင်ပါတယ်အစိုးရရဲ့ချုပ်ကန့်ထားမှုတွေချော့ချပင်းရေးဟာအဓိကတော့ချက်ဖြစ်ရှိနေတုံးဖြစ်ပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတာမျိုးမတွေ့ရပါဘူး
။အဲ့ဒီကိစ္စနဲ့ဆိုင်တဲ့ကြေညာချက်တွေကိုအမျိုးသားဖွံ့ဖြိုးတိုးတက်မှုပြည်ပြန်ပြောင်းလဲရေးဆိုင်ရာကော်မရှင်လိုတခြားအစိုးရဌာနအသီးစီးတို့ကနောက်ပိုင်းမှာထုတ်ပြန်ကြလိမ့်မယ်လို့လည်းရေမွန်ယွန်းကပြောပါတယ်။အခုချမှတ်လိုက်တဲ့အစီအစဉ်သစ်ကိုကြောရနောက်ခံပေးမဲ့အစိုးရအဖွဲ့အစည်းတွေအတွင်းကြကြလှုပ်ဆောင်မဲ့ပြည်ပြန်ပြောင်းလဲမှုဆိုင်ရာ policy တွေနဲ့ဘဏ္ဍာငွေကြေးအရာထောက်ပံ့ပေးမယ့် policy တွေကိုနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့လည်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီအစီအစဉ်တွေအားလုံးဟာဈေးကွက်စီးပွားရေးအပေါ်အခြေခံမှာဖြစ်ပေမဲ့အစိုးရကလမ်းညွှန်ချက်တွေချမှတ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။သုတေသနလုပ်ငန်းတွေအတွက်စက်မှုလုပ်ငန်းရှင်တွေအနေနဲ့အစိုးရရဲ့ထောက်ပံ့မှုကိုလိုအပ်ပေမဲ့လည်းဒီနေရာမှာဈေးကွက်ရဲ့ပါဝင်မှုကိုခွင့်ပြုထားတာကတီထွင်ကြံစည်မှုဖြစ်ပေါ်ဖို့အဓိကတော့ချက်ဖြစ်တယ်လို့ရေမွန်ယန်းကပြောပါတယ်။ Asoyaga, Sibuaye Gana, Segugu, Saint Danja, Yuchelita Hale, Sipuzia, Kauna Chipi, and the Emiana Nello, Remun Yanga Piavare.
What the government actually needs to do is to cultivate an environment and to allow the market to
grow. So, you know, when they are in the market, you can see that you are in the market.
เดี๋ยวนั้นอันนี้เนี่ยกระบะอารมณ์ยงจีสิ่งอันนี้ควบคุมลงมืออาจจะนั่งงานพิลาบุไปลุลุกสองมาเลยสุดเอเชียกูคู่ซีซันที่เทมาชาปยาทาราฮะก็มันเนี่ยเชฟพี่เป็นแม่ปุ๊กลิกาสิบวัยลงงานชินเนี่ยปัตตาลุลงล็อกพอบยาทาจะไม่ใช่เลยปอตัวเนี่ยส่วนใหญ่ปุ๊บมันจะเลยไปเจอเนี่ยนี่เป็นยังไงตัวกับสิบวัยเป็นยังไงหุ่นดูอ่ะเปลี่ยวไปเลยอยากช่วยมีเจ้าฟ้าจัน
ยาวโซจิมีเจ้าฟ้าจันยาวไปยังเชียจ้าจินซ้นอุติทวนสิบวัยลงงานชินเนี่ยบอทว่าล่ะอ๋อไอ้ลูกเล่าเชิงการชินเนี่ยสิ่งเด็ดดีสิล่ะอ๋อเล่าสองปีอะฮะดีกาต่อจากพี่ไปพี่ลูกเลยสูรอ่ะไอ้ส่วนอุติทวนสิบวัยลงงานชินเนี่ยก็ดีทวนจังสามบุรีสิล่ะยังส่วนอุติทวนสิบวัยต่อมาเลยทัดทวนลาวามีสูรอ่ะเป็นสิบวัยลงงานเด็กอุจีนี่เลยตุเรฮะส่วนอุติทวนสิบวัยลงงานชินเนี่ยพบบ่าวดูฮะโอ้ช่วยยาสีดีบ่
ไม่ได้ใช้นานนัทเท่านั้นสังอาเดียวปีมาปีลดีนัทเท่านั้นสังอาสุดเลยที่สิมันจะเอ็ดเดียวเดียวสุยากาสองเย่ผู้ซีเซนทาร์เรสิมันเก่งต้องเซนเดียกับพระมาอัศวินพิบาร์เลยเดียวนั่งอาฮะแต่ชาคงทั่วโลกมุ่งเอ้าจีนังงานนี้เนี่ยนัทเท่าเลือดกูกุเนี่ยมาดันดูพี่นายบุตรจีมันทาร์ราพิบาร์เลยนะ